မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံ့နေရတဲ့စိုးရိမ်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဘူဒန်ဆောင်းတို့ကြေညာပွဲတွေကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်လျှောက်လှမ်းစေဖို့အတွက်ဆက်အာဏာရှင်ကိုဖိအားပေးရမှာတညိတကြွတဲ့တတန်နဲ့ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်ပြည်အောင်စုကဆက်လက်တိုက်တွန်းကြောင်းလည်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်ဗီယက်နမ်နှစ်နိုင်ငံအပြည့်အဝမဟာမိတ်ဖြစ်တည်မှုနဲ့တောင်တရုတ်ပင်လယ်အတွက်ချမှတ်တဲ့စီးမျဉ်းစည်းကမ်းလိုက်နာရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနှစ်နိုင်ငံချမှတ်ထားတဲ့တန်လိပ်ထံခိုင်မာရေးအထိမ့်မှတ်ဖြစ်နိုင်ငံခြားရေးဝန်ကြီးနှစ်ဦးရဲ့ဆက်သွယ်ပြောဆိုချက်ထဲမှာဥရုယာသီပြောင်းလဲမှုဆိုင်ရာနဲ့COVID-19 ကာယောဂါဆိုင်ရာအကြောင်းတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်အစိုးရအနေနဲ့အာဆီယံအရေးအဓိကဦးစားပေးဖို့မဲခေါင်အမေရိကန်မဟာမိတ်ဖြစ်တည်မှုနဲ့လွတ်လပ်ခိုင်မာပြီးကျယ်ဝတဲ့ဗီယက်နမ်နိုင်ငံလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပံ့ပိုးပေးဖို့တန်တိတ်ထန်ချထားကြောင်းဝန်ကြီးဘလင်ကန်ကလေးလေးနက်နက်ပြောကြားခဲ့တယ်လို့လည်းပြောပါတယ်။ဗီယက်နမ်အပေါ်အဝင်အာဆီယံ9နိုင်ငံကမြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချမှုပိတ်ပင်ကန့်တတ်ရေးဆိုင်ရာတောင်းဆိုတာတွေမလုပ်ဖို့အတွက်ကုလသမဂ္ဂကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းဆက်လက်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်မြန်မာကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ပါပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုလစ်တန်စတိုင်းနိုင်ငံကဦးဆောင်ပြီးကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကိုပြီးခဲ့တဲ့သတင်းပတ်တည်းမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကြားဘုံသဘောတူညီချက်မရနိုင်တာကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခင်းရမျိုးစုံတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးရတာတွေကိုချက်ချင်းရပ်ဆိုင်းရင်ဆိုရဲစာချုပ်ကိုဖယ်ရှားပေးဖို့အတွက်အာဆီယံ9နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။